Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ15ရက်အင်္ဂါနေ့ညပိုင်း 9:00 နာရီနဲ့ 10:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.25 နဲ့လိုင်းလမီတာ 190 ရုပ်ကနေထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးလုပ်ဖို့ရှိနေပါတယ်နိုင်ငံပေါင်း150တို့ကကွန်ပျူတာတွေရင်ဆိုင်နေရတဲ့ကမ္ဘာတလွားစိုက်ဘာတိုက်ခိုက်ခံရမှုဟာဆိုရင်ရုံးလုပ်ငန်းတွေပြန်လည်စတင်တဲ့ဒီကနေ့တနင်္လာနေ့မှာနောက်ထပ်ပိုများလာနိုင်တဲ့အနေအထားရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီ27ရာစုပိုလန်မှာကြီးနဲ့ကုံသွေးရေးရုံကပတ်လမ်းမှာကြီး One Belt One Road ညီလာခံကနေမြန်မာနိုင်ငံအတွက်ဘယ်လိုအကျိုးရရမှာပါလဲ
ပမာတီရဲ့ cyber connectivity internet connectivity ကိုသူတို့တာဝန်ယူနေတဲ့ပမာတီရဲ့ Kazakhstan ရဲ့ Nepal ရဲ့အဲသုံးနိုင်ငံကတရုတ်ကအကုန်လုပ်ပေးနေတယ်
တရုတ်မြန်မာရေးအကဲခတ်ထောက်သားလာကြောစောပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ TNL တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကြားဒီကနေ့တိုက်ပွဲဖြစ်တဲ့တွင် EU ကမြန်မာနိုင်ငံကိုပေးမဲ့အထောက်ပံ့အကြောင်းတွေအပြင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဘူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာပါ။အခုနောက်ဆုံးမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကတော့အဆင့်နှစ်ဆင့်ပေါက်ကွဲနိုင်ပြီးကီလိုမီတာ 4,500 လောက်အထိပြန့်တက်နိုင်လောက်တယ်လို့လဲရည်ညွှန်းပြောဆိုကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်ပဲတောင်ကိုရီးယားဘက်ကကမ္ဘာနဲ့ဆက်ဆံရေးပိုးပြီးခိုင်မအောင်ဆောင်ရွက်တဲ့အနေနဲ့သမ္မတမွန်ဂျေအင်းကအထူးကိုယ်စားလှယ်တွေကိုကမ္ဘာတစ်လွှတ်ဆေးလွှတ်နေပါတယ်။အစိုးရတည်းရဲ့မူဝါဒတွေကိုရှင်းလင်းပြီးအမြင့်ကျင်းဖလှယ်နိုင်ရေးအထူးကိုယ်စားလှယ်တွေကဆောင်ရွက်ကြမှာပါ။အကြီးစားနျူကလ িয়ার ထိပ်ဖို့တည်ဆောက်နိုင်စွမ်းကိုစမ်းသပ်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအသစ်တီထွင်လိုက်တဲ့တာလတ်ပြင်းနဲ့တာဝိပြေချာဒုံးကျည်တစင်းကိုခေါင်းဆောင်ကင်ချုံဦးရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တယ်လို့လဲဒီကနေ့အစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောပါတယ်အခုစမ်းသပ်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်2118ကီလိုမီတာထိမြင့်နိုင်သမျှမြင့်အောင်ပြစ်လွတ်လိုက်တာကြောင့်အိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကပြောဆိုသွားပါတယ်ရှင
်ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း150ကျော်မှာပြီးခဲ့တဲ့ရက်ပိုင်းကစလို့ကွန်ပျူတာစိုက်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရဲ့အတွင်းလုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်သစ် update မလုပ်ထားနိုင်တာကြောင့်ရုံးအလုပ်တွေပြန်ဆမဲ့ဒီကနေ့တနင်္လာနေ့မှာလည်းဒီတိုက်ခိုက်မှုကကြရက်တီဆက်ပြီးဖြစ်ပွားနေွယ်ရှိနေပါတယ် ransomware ခေါ်ငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှားကအဖွဲ့အစည်းအနည်းဆုံးတသိန်းကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောပါရယ်ကွန်ပျူတာစနစ် OS ကို update လုပ်ထားနိုင်တဲ့ကိုပိုင်သုံးကွန်ပျူတာတွေအတွက်ထိခိုက်မှုမရှိနိုင်ပေမဲ့ကုမ္ပဏီတွေနဲ့အစိုးရသုံးကွန်ပျူတာတွေမှာတော့လုံခြုံရေးစနစ်ကိုတိုးမြှင့်ထားဖို့လိုကြောင်းကွန်ပျူတာကျွမ်းကျင်သူတွေကပြောပါရယ်ကွန်ပျူတာဖိုင်ကိုဖွင့်လို့မရအောင် ransomware နဲ့တိုက်ခိုက်ခံရသူဟာသူ့ကွန်ပျူတာတွေကအချက်လက်တွေကိုပြန်ရရှိဖို့ဆိုရင် Bitcoin ငွေပေးစနစ်ကတစ်စင်အမေရိကန်ဒေါ်လာ300ပေးရမှာဖြစ်ပါရယ်
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကယာရုကဖေရှားလိုက်ပြီးတဲ့နောက် FBI ညွှန်ကြားရေးမှူးသစ်ကိုရှာဖွေနေပါတယ်။အစိုးရအဖွဲ့ကလည်း FBI အကြီးအကဲယာရုအတွက်ယာထားသူအနည်းဆုံး10ဦးနဲ့တွေ့ဆုံမေးမြန်းပြီးဖြစ်တယ်လို့သမ္မတ Trump ကလည်းသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဆမဲ့တောက်ချာနေမတိုင်ခင်မှာဆုံးဖြတ်ချက်ကျလာနိုင်တယ်လို့ပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှူးသစ်ရွေးချယ်ရေးလုပ်ငန်းစဉ်မြန်မြန်ပြီးသွားမှာပါလို့လဲသမ္မတထရန့်ကပြောပါတယ် FBI ညွှန်ကြားမှုကိုထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတထရန့်အနေနဲ့သူ့ကိုဝေဖန်နေကြတဲ့ပါတီကြီးနှစ်ရပ်စလုံးကဝါရင်လွှတ်တော်အမတ်တွေနဲ့ထိတ်တိုက်တွေ့နေစေဖြစ်ပါတယ် FBI အကြီးအကဲကိုထုတ်လိုက်တဲ့အပေါ်အင်ပီရိုဘက်ကရှင်းလင်းချက်ပြောင်းသွားတာအပါအဝင် FBI အကြီးအကဲဟောင်းကိုမီအနေနဲ့မီဒီယာတွေကိုပြောဆိုမှုတွေကိုရိုးတိုးရိုက်တိတ်သတိပေးတဲ့ပုံစံမျိုးသမ္မတထရန့်က Twitter မှာရေးသားခဲ့တာမှာယာရုကဖေရှားခံရတဲ့ FBI အကြီးအကဲအနေနဲ့ သူနဲ့ဆွေးနွေးမှုအတန်ဖိုင်မရှိဖို့ပိုပြီးမျှော်လင့်နေတယ်လို့ရေးသားခဲ့တာပါလွှတ်တော်အမတ်တွေဘက်ကလည်း FBI ညွှန်ကြားရေးမှူးဟောင်းညွှန်ကြားရေးမှူးဟောင်းကိုမီနဲ့သမ္မတတို့ရဲ့ပြောဆိုဆွေးနွေးမှုတိတ်အားလုံးကိုလွှဲပြောင်းပေးဖို့မနစ်တနင်္ဂနွေနေ့ကတောင်းဆိုပါတယ်ပြောဆိုဆွေးနွေးမှုတွေမှာအတန်ဖန်းတိတ်တွေရှိတယ်ဆိုရင်တော့အားလုံးကိုလွှဲပြောင်းပေးရမှာဖြစ်တယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
အီရန်နိုင်ငံနယ်စပ်ဆီးရီးယားဗက်ချမ်းမှာဒီကနေ့တနင်္လာနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေအတွင်းလူ23ဦးသေဆုံးရတယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်ဆီးရီးယားနိုင်ငံအယ်ဘူကာမဲကလေကြောင်းတိုက်ခိုက်မှုကတော့အစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုပြစ်မှတ်ထားတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောတာပါIS သေးကြတွေကိုညွန်ပေါင်းအဖွဲ့က2014နောက်ပိုင်းကစလို့တိုက်ခိုက်နေတာဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးနောက်ပိုင်းအရသာ350ကျော်တေဆုံးခဲ့ရတယ်လို့ပြောဆိုထားတဲ့ညွန်ပေါင်းအဖွဲ့ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တေဆုံးသူအရေအတွက်ဒီထက်များနိုင်တယ်လို့လူအခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်။ဆီးရီးယားပြည်ပကအဆုံးသက်ရေးကြိုးပမ်းတဲ့အနေနဲ့ကုလသမဂ္ဂထူးကိုယ်စားလှယ်စတက်ဖန်ဒဲမစ္စတူရာစီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနောက်တစ်ကြော့ကျင်းပဖို့တရက်အလိုမှာအခုလိုတိုက်ခိုက်မှုတွေဖြစ်လာရတာပါ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေကသူတို့အနေနဲ့မြို့ပေါ်ကသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်ပြီးနေထိုင်လို့ကြတယ်လို့ပြောဆိုပါတယ်။
ဟုတ်အိမ်ကိုသွားရှင်တယ်ကျွန်မရောအိမ်သွားရင်ရောမိသားစုလေးနေလို့ရတာပေါ့ဘာသာအိမ်မှာမောင်နှမ6ယောက်မှာအစ္စလာမ်ဘာသာက3ယောက်ရှိတယ်ဗုဒ္ဓဘာသာနဲ့ရတာ3ယောက်ရှိတယ်အဟိုမြို့ထဲမှာကြတော့အတူတူပေါက်နေကြရတယ်တယောက်တအိမ
်ကျောက်ဖြူမျိုးကျောက်တလုံးကဲဆယ်ရေးစခန်းမှာကမန်လူမျိုးဗုဒ္ဓဘာသာဝင်တဦးဖြစ်တဲ့ဒေါက်တင်အေးပြောသွားတာပါ။သူမနဲ့အတူအခုလက်ရှိနေထိုင်နေကြသူပေါင်း1100ကျော်ရှိပြီးတက်ကြီးရွယ်ဦးတွေအမျိုးသားအမျိုးသမီးအရွယ်ဆုံးနဲ့ကလေးအရွယ်ဆုံးရှိတာကို VOA ကစခန်းထဲသွားရောက်တွေ့ဆုံမေးမြန်းချိန်မှာတွေ့ခဲ့ပါတယ်။သူတို့တဲ့အားလုံးဟာဒီစခန်းထဲမှာ2012ခုနှစ်အောက်တိုဘာလကုန်ပိုင်းကတည်းကနေထိုင်နေကြရတာဖြစ်ပြီးစခန်းထဲကိုရောက်ပြီးနောက်ပိုင်းမှာမွေးဖွားကြီးပြင်းရတဲ့ကလေးငယ်100ဝန်းကျင်ရှိနေပါပြီ။သူတို့အားလုံးဟာစခန်းထဲမရောက်ခင်ကကျောက်ဖြူမြို့ပေါ်ရက်ွက်အသီးသီးမှာကိုအိုးကိုအိမ်တွေနဲ့နေထိုင်ခဲ့ကြသူတွေပါအခုချိန်အဲ့ဒီအချိန်ကရုံရင်းဆန်ကအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေကစခန်းနဲ့ခဏတာရွှေ့ပြောင်းနေထိုင်ပေးဖို့ပန်ကြားတဲ့အတွက်ရွှေ့ပြောင်းပေးခဲ့ကြရာကနေစခန်းထဲမှာပဲ9နှစ်နီးပါးကြာနေပြီဖြစ်ပြီးတော့မူရင်းနေရာတွေစီပြန်နေထိုင်ခွင့်ရဖို့အလားအလာကလည်းမရေမရာရှိနေပါတယ်ဒီစခန်းနဲ့အတူအရင်ကရခိုင်လူမျိုးတွေနေထိုင်တဲ့ကယ်ဆယ်ရေးစခန်းတစ်ခုလည်းရှိခဲ့ပြီးအဲ့ဒီစခန်းကလူတွေကိုတော့တိတ်မကြခင်တုန်းကပဲကျောက်ဖြူမြို့ပေါ်ကအရက်တစ်ခုမှာတီးကြအိမ်တွေစောက်ပြီးနေရာချထားပေးလိုက်ပြီးတော့စခန်းကိုလည်းပိတ်လိုက်ပြီးပါပြီအခုကျောက်တလုံးကယ်ဆယ်ရေးစခန်းဟာလည်းကိုပြာနာဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပိတ်သိမ်းဖို့အကြံပြုတင်ပြထားတဲ့အထဲမှာပါတဲ့စခန်းတစ်ခုပါဒီစခန်းကလူတွေရွှေ့ပြောင်းနေရာချထားရေးကိစ္စသက်ဆိုင်ရာခရိုင်အဆင့်အစိုးရတာဝန်ရှိသူတွေနဲ့စခန်းကော်မတီကတာဝန်ရှိသူတွေဒီလ၈ရက်နေ့ကပဲနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။ဒါပေမဲ့လည်းစခန်းကလူတွေကကို့မူရင်းနေရာမှာပဲပြန်နေကြညပြီးတာဝန်ရှိသူတွေဘက်ကတော့အဲ့ဒီလိုနေထိုင်ဖို့ရာအဆင်မပြေသေးဘူးလို့ပြောတာကြောင့်အခုအချိန်ထိပြေလည်မှုမရသေးတာဖြစ်ပါတယ်
။ကိုနွေမကိုကျိုးစည်းဘွားကိုကြည့်တဲ့မူဝါဒကိုကင်ဆယ်ထားတာမျိုးမလုပ်ကြဘို့တရုတ်သမ္မတရှီချင်းပင်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂကမ္ဘာပံ IMF အပါအဝင်ကမ္ဘာခေါင်းဆောင်30နီးပါးတက်ရောက်နေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က27ရာစုပိုလန်မာကြီးနဲ့ကွန်တော်ရေးကပတ်လမ်းမာကြီးစီမံကိန်းနိုင်ငံတကာနှိမ့်နှောဖလှယ်ပွဲကျင်းပနေတဲ့ဒီကနေ့မှာသမ္မတရှီကအဲ့ဒီလိုပြောကြားသွားတာပါဗဏ္ဍာရေးငွေကြေးဆိုင်ရာကိစ္စတွေနဲ့တရားဥပဒေစိုးမိုးမှုဆိုင်ရာကိစ္စရပ်တွေအပါအဝင် အကြောင်းအရာတော်တော်များများမှာအာရှနဲ့ဥရောပနိုင်ငံတွေအနီးကပူးပေါင်းဆောင်ရွက်သွားနိုင်မယ့်အစီအစဉ်တွေကိုလည်းတရုတ်သမ္မတရှီကကြေညာသွားတာဖြစ်ပါတယ်။နှစ်ရက်ကြာဘေကျင်းဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။စိတ်ကမ်းတွေလန်ဒန်နဲ့အခြားအဆောက်အုံတွေအခြေခံအဆောက်အုံအများပြားမှာရင်းနှီးမြှုပ်နှံမှုတွေနဲ့အာရှအာဖရိကဥရောပဒေသတစ်လျှောက်ချိတ်ဆက်ကုန်သွယ်မဲ့21ရာစုပိုးလမ်းမကြီးနဲ့ကွန်တွေရေးကပတ်လမ်းမကြီးစီမံကိန်းကိုတရုတ်အစိုးရကဥဆောင်နေတာဖြစ်ပါတယ်။ဒီဒေသကြီးတွေမှာတရားဥပဒေစိုးမိုးမှုရှိဖို့အာဂရိလိုက်စားမှုကင်းရှင်းမှုနဲ့စီးပွားရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်လှုပ်လာနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောပါတယ်။ရုရှား၊အမေရိကန်နဲ့အိန္ဒိယအပါအဝင်အစိုးရအတော်များများကတော့တရုတ်အစိုးရရဲ့ကွန်တွေရေးတိုးမြှင့်မဲ့အစီအစဉ်မှာနိုင်ငံရေးပြောကတွေပါဝင်နေနိုင်တယ်ဆိုပြီးစိုးရိမ်မှုတွေကိုပြောကြပါတယ်။
အမေရိကန်ဒေါ်လာ3သိန်းကျော်တန်ဖိုးရှိတဲ့တရားမဝင်ခိုးတယ်လာတဲ့ကုန်းလိပ်အမြောက်အများကိုသိမ်းဆည်းရမိတဲ့အကြောင်းမလေးရှားအောက်ခွန်အရာရှိတွေကပြောပါတယ်။အနာပိုင်တွေဘက်ကသတင်းရခဲ့ပြီးတဲ့နောက်ရှာဖွေခဲ့တာမှာတစ်တာ၅လုံးနဲ့မှဒီကုန်းလိပ်တွေကိုတွေ့ခဲ့တာဖြစ်ပါတယ်ရှင်
။ဘူဟာအာဖရိကသမ္မတနိုင်ငံခါကဘန်ကာဆူးမြို့မှာလက်နက်ကင်စစ်သွေးကြွတွေရဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ခိုက်မှုကြောင့်ကုလသမဂ္ဂလူညုံရေးတပ်ဖွဲ့အပါအဝင်အရသာ30လောက်သေဆုံးသွားပါတယ်။အဲ့ဒီဒေသမှာကုလသမဂ္ဂရဲ့တည်ငြိမ်မှုကာကွယ်ရေးမီနိုစကာကအဲ့ဒီမြို့ကိုအကူတပ်တွေပေးပို့ထားတယ်လို့ဆိုပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမတင်ငင်းထိုင်တဲ့ကုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနာဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုစတိုက်တင်ပြသွားပါမယ်တရုတ်နိုင်ငံပီကျင်းမြို့တော်မှာအခုလက်ရှိကျင်းပနေဆဲဖြစ်တဲ့21ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးရပ်ဝန်းကပတ်လမ်းမကြီး One Belt One Road ညီလာခံကနေမြန်မာနိုင်ငံအတွက်လမ်းပန်းဆက်သွယ်ရေးကုန်သွယ်စီးပွားနဲ့ရင်းနှီးမြှုပ်နှံမှုအကျိုးစီးပွားကောင်းတွေရနိုင်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုရင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းတွေဆောင်ကျဉ်းလာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့21ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးရုံဝန်ကပတ်လမ်းမကြီး One Belt One Road ညီလာခံကိုကုလသမဂ္ဂနဲ့ INF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်အကြီးအကဲတွေတက်ရောက်နေကြတာပါတရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းတို့နဲ့ဆက်သွယ်မဲ့ခေတ်သစ်ပိုးလမ်းမကြီးကပတ်လမ်းမကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်ဆိုပြီးတော့တရုတ်နိုင်ငံကပြောဆိုထားတာပါတရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမကြီးလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေလမ်းပန်းဆက်သွယ်ရေးကုန်သွယ်မှုလမ်းကြောင်းတွေပွင့်လာတာနဲ့အမျှမြန်မာနိုင်ငံလိုဒေသရင်းနိုင်ငံတွေမှာလည်းကုန်သွယ်စီးပွားကူးလူဆက်ဆံမှုတွေနဲ့ရင်းနှီးမြှုပ်နှံမှုအဆက်ဆံတွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါလမ်းနှစ်သွယ်နဲ့ဆက်သွယ်မဲ့တရုတ်တို့ရဲ့အဆင့်မြင့်ပိုးလမ်းမကြီးကပတ်လမ်းကနေမြန်မာနိုင်ငံအတွက်ရလာနိုင်မယ့်အကျိုးအမြတ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
ခုဒေါက်ဆန်းစုကြည်နဲ့လည်းသူတို့ agreement တွေသဘောတူညီချက်တွေတော်တော်ကြီးကြီးမားမားတွေလက်မှတ်ထိုးမယ်လို့ဒီပါတယ်ကြီးရတာမနေ့ကပြောသွားတဲ့အချိန်မှာတခုတော့ပါတယ်ဟို68နိုင်ငံကတဲ့ project 900တောင်လက်မှတ်ထိုးထားတယ်လို့ပြောတယ်အဲ့မှာဟိုဗမာပြည်နဲ့ပတ်သက်လို့ပြောသွားတာနှစ်ခုရှိတယ်တစ်ခုကဗမာပြည်ရဲ့အဲ cyber ပေါ့ connectivity internet connectivity ကိုသူတို့တာဝန်ယူနေတဲ့ဗမာပြည်ရဲ့ကာဇက်စတန်ရဲ့နီပေါ်ရဲ့အဲသုံးနိုင်ငံကတရုတ်ကအကုန်လုပ်ပေးနေလို့ပြောတယ်နောက်တစ်ခုက renewable energy ပေါ့ solar energy အဲ solar energy ကိုသူကစက်တီပါတွေနဲ့သူကလုပ်ပေးပြီးတော့ smart energy လို့လည်းခေါ်တယ်ဗျာ solar energy နဲ့ပတ်သက်လို့ manufacturing အဲ့ဒါတစ်ခုလုပ်နေတဲ့နောက်တစ်ခုက layer လုပ်ငန်းနဲ့ပတ်သက်လို့တဲ့ဗမာနိုင်ငံဟာအလားအလာအင်ဂျင်ကောင်းနေတဲ့ဘာဖြစ်လို့လဲဆိုတော့တချို့နိုင်ငံတွေက layer တွေပါတယ်မလုပ်တော့ဘဲနဲ့ industrialize လုပ်လိုက်တော့မြေချားသွားပြီတဲ့ဗမာပြည်ကသူ့ agriculture ကိုလည်းအကောင်းလုပ်မယ်ဆိုရင်ဗမာပြည်ရဲ့အလားအလာတော်တော်ကောင်းနေလို့ပြောသွားတာပဲ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းတွေစောင့်ကြည့်လာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။တနိုင်ငံကုန်သွယ်စီးပွားရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပညာရှင်အဆင့်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစီးပွားရေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ရဲ့အမြင်ကတော့အကောင်းမြင်မျှော်လင့်တယ်လို့မြန်မာတို့အနေနဲ့လိမ္မာပါနှက်မှုလည်းရှိဖို့လိုတယ်လို့အခုလိုပြောပါတယ်
။ဒီကောက်ဆ ာရံဗိုလ်မျိုးတုတ်တက်တွေဖြစ်တယ်လမ်းမဆက်တဲ့ရေးတို့တယ်လီကွန်မူကြီးရှိတဲ့ ITC တန်တို့ trading ပေါ့စီးပွားရေးဟာပုံအောင်ဆောင်ရွက်မှုတို့ investment and development တို့ဒါတွေအားလုံးကတပြိုင်တည်းတွဲပါလာတာအဲ့ဒီကမြန်မာနိုင်ငံအနေနဲ့ကျိုးပြတ်အများကြီးရနိုင်ပါတယ်သူများဆိုတဲ့မြန်မာနိုင်ငံကအကျိုးပြတ်ကိုယူရခါမှာလိမ္မာပတ်တာစာယူနိုင်ဖို့ဆိုသလိုကိုယ့်ရဲ့အကျိုးကိုလည်းယူထရယ်ဘယ်နီဖစ်ဖြစ်အောင်လို့ကျိုးစုဆွေးနွေးနိုင်တဲ့ level တစ်ခုရောက်အောင်လို့ဇူးစားရမယ်ပေါ့နော်ဆိုလိုချင်တာကမိမိရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့မိမိကိုယ်တိုင်နိုင်ငံတကာစံချိန်စံညွှန်းတွေကိုယ်တိုင်နဲ့ practice တွေနော် ethical တွေပြောင်းရမယ် mindset တွေပြောင်းရမယ်အဲ့တော့ဒီခရီးစဉ်ကြီးကိုသွားမယ်လမ်းပေါ်မှာတဲကုမဲ့ hotel တွေ tourist sector တွေရောက်ရတဲ့ပစ္စည်းတွေဟို multi border transportation capacity facility တွေကိုပြင်ဆင်ထားဖို့မြန်မာနိုင်ငံကအခုရစူးစမ်းလုပ်ပါဒီအကျိုးကြီးကြီးကိုခံစားရမယ်
ဒီခေတ်သစ်ပိုလန်းမကြီးကုံသွဲရဝန်းမိတ်ဆက်တဲ့ညီလာခံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်နေတဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြမအရေးဘလို့ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတာကိုလည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ်
ကုလသမဂ္ဂက sustainable development goals ဆိုတာလေ18ချက်ဆိုတာအဲ့ဒီဟာနဲ့ဒီ Belt and Road ကအမီစီးစ်ကလာတဲ့ aims နဲ့တော်တော်တူတဲ့အတွက်အဲ့ဒီကရမယ်အခွင့်အရေးတွေဒီနှစ်ခုကစင်ကြိုက်ဖြစ်သွားမယ်ပေါ့ဗျာအဲ့ဒါကြောင့်ဆိုရင်ဗမာပြည်အတွက်လည်းအကျိုးအများကြီးရှိနိုင်တယ်ဥပမာအားဖြင့်ဗမာပြည်ရဲ့ငင်းငိုင်းလေးဖြစ်စဉ်အတွက်နော်ဗမာပြည်ရဲ့ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဗမာပြည်အတွက်အမျိုးသားအမျိုးသမီးတန်းတူညီညွတ်ရေးအတွက်စီးရဲသားပတ်ရောက်ရေးအတွက်စီးပွားရေးဖွံ့ဖြိုးရေးအတွက်ဒါတွေအားလုံးအတွက်လက်ဆောင်ကတော်တော်များများအခွင့်အရေးတွေရရှိနိုင်တယ်လို့ထင်ပါတယ
်။တရုတ်နိုင်ငံဘေလ်ဂျင်းမြို့တော်မှာမေလ14ရက်နေ့နဲ့မေလ15ရက်နေ့တွေအထိကျင်းပါမယ်။တခုတည်းသောရဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်နေခြင်းနဲ့တပြိုင်နက်တည်းမှာပဲညီလာခံရဲ့ဘေးဘက်မှာတက်ရောက်လာတဲ့နိုင်ငံတကာကအကြီးအကဲခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံကုံသွယ်ရေးနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးခဲ့ပါတယ်။သူနဲ့အတူလိုက်ပါသွားကြတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့စောက်လုပ်ရေးပို့ဆောင်ရေးဆက်သွယ်ရေးနဲ့စီးပွားရေးကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့တီးခြားဆွေးနွေးပြင်မယ်လို့မျှော်လင့်ရပါတယ်ရှင
်။မဆုမမရှင်ခုတော့ EU ကမြန်မာကိုပေးမဲ့အထောက်အပံ့တွေအကြောင်းတင်ပြပါမယ်။ရှခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရာသီတာ၃ခုမှရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉တန်းထောက်ပံ့ကူညီသွားဖို့ရှိသလိုနောက်ထပ်ယူရို၃တန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ကြတဲ့ကိစ္စရပ်တွေမှာသုံးဖို့အကူအညီတွေပေးသွားမယ်လို့ EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်ဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ယူရိုငွေ12သန်းထိပေးလှူသွားမယ်လို့ပြောဆိုလိုက်တာပါဒီငွေတွေကိုရခိုင်ရှမ်းကချင်စတဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေကလူမျိုးတွေအထွတ်အပအဝင်တဘာဝဘေးရန်နဲ့ကာကွယ်လျှော့ချတဲ့လုပ်ငန်းရပ်တွေမှာအသုံးပြုသွားမှာဖြစ်တယ်လို့ EU ထွေပန်းကောင်းဆောင်နေနဲ့တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်လူသားစံနာထောက်ထားမှုအကူအညီရဲ့တဘာဝဘေးကျူးကျင်ကာကွယ်ရေးပေါ့အဲ့ဒီနှစ်ခုအတွက်ကိုတို့အနေနဲ့ဥပအောင်ဆောင်ရမယ်အကူအညီပေးကြပါရဲ့လို့ပြောတယ်အရင်ကလည်းအကူအညီဘူးတဲ့အရင်တော့ UN အခြား UN ဖွဲ့စည်းရာတစ်ဆင့်ဤသူကအကူအညီပေးနေတာပေါ့နော်အခုလည်းအကူအညီတွေပေးမယ်ဒီနှစ်လည်းအဲ့အမျိုးပြောသွားတာပါ
စာနာမှုဆိုင်ရာမဟာမင်းကြီးစတိုင်လီယာနေစာသူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်မောင်တော်ဒေသကိုပထမဆုံးအကြိမ်တောက်ရောက်လေ့လာခဲ့သလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးနေဆက်ရေးရာဝန်ကြီးအပါအဝင်နိုင်ငံသားရေးတူဝန်ကြီးတွေနဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်ခီးစဉ်အစုံမှာတော့အဲ့ဒီဒေသမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများကြီးလိုအပ်နေပြီးမကြာသေးခင်ကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်အာဟာရချို့တက်မှုနှုန်းတွေဆူဆူဝဝရှိခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတာက
အာဟာရချို့တဲ့ခြင်းဆိုတာမြန်မာနိုင်ငံမှာတနိုင်ငံလုံးမှာရှိတယ်။တနိုင်ငံလုံးမှာအဲ့ဒီကြီးလက်တော်ရတွေမှာရောနေရာအနှံ့မှာအထက်အလျောက်ကအာဟာရချို့တဲ့ခြင်းဆိုတာသေချာပေါက်ရှိတယ်။သို့တော့စူးစူးဝါးဝါအာဟာရချို့တဲ့ခြင်းတွေအပြုံလိုက်အထုလိုက်ဖြစ်ပြီလားဆိုတော့မဖြစ်ဘူး။အထုသဖြင့်ရခိုင်ဒေသမှာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုဝေးဝေးဝေးတကယ်ကိုဘောင်းတော်ဟိုနောက်မြောက်ပိုင်းတွေရောအကုန်အနှံ့ရောက်တယ်။အဲ့တော့အမတန်ကိုစိုးရတဲ့အာဟာရချို့တဲ့ခြင်းဆိုတာဆက်ရှာပပတွေ့ရရှိရရှိရဆက်ရှာပပတွေ့ရဆိုတော့အဲကျွန်တော်မျက်မြင်မှာတော့ပြင်းထန်တဲ့အာဟာရချို့တဲ့ခြင်းတို့မျက်များဆဆအဆုလိုက်ပြုံလိုက်လို့မရှိဘူးအဲ့တော့အချင်း generally ပြောရရင်တော့တနင်္ဂနွေလုံးမှာဟိုရခိုင်ဘက်မှာဆိုရခိုင်တချို့ဒေသတွေမှာတော့လီယာတွေ့တယ်ကိုဘက်ကမောင်းတော်တို့ဘာတို့ဘက်ကဟိုအုပ်စုတွေမှာမွတ်စလင်ဘာသာကိုးကွယ်တဲ့အုပ်စုတွေဘက်မှာတွေ့ရကြတော့တိတ်မရှိဘူးအာဟာရချို့တဲ့တာအပြင်းထန်တာမရှိဘူးရခိုင်ဘက်မှာတော့တချို့တွေ့တယ်စသဖြင့်ပေါ့နော်အဲ့လိုကျွန်တော်တို့တနင်္ဂနွေလုံးတိုင်းတာအနေနဲ့တွေ့ရသလောက်ပဲတွေ့တယ်ပို့ပြီးတော့အကြီးအကျယ်ကြီးဆိုးဝါးနေတာဆိုရင်တော့မရှိဘူး ဟိုစပြီးတော့အစွားဖွဲ့တက်တဲ့အချူဒါလည်းရခိုင်ပြည်နယ်ဖွံ့ဖြိုးတဲ့ရေးနဲ့ဒေသငြိမ်းငြိမ်းချမ်းအကျန်းရေးဆိုပြီးတော့ peace and development ဆိုကျွန်တော်လုပ်တယ် social economic development ဆိုလုပ်တယ်လုပ်တဲ့အတွက်ကြောင့်ထောက်ပံ့မှုရဇက်တိုက်ဇက်တိုက်ဇက်တိုက်ရှိနေတယ်ဟိုလူအသလားဆိုတော့တနိုင်ငံလုံးတိုက်တာနဲ့တွေ့ရင်တော့လိုအပ်မှာပေါ့ဒါပေမဲ့အဲ့ဒီတနေရာထဲမှာကွက်ပြီးတော့အများကြီးတွန်းနေပြီလားလို့ပြောရင်တော့လေအဲ့လိုတော့လည်းမဟုတ်ဘူးလို့ကျွန်တော်နေနဲ့ထင်တယ
်စာနယ်ရိက္ခာပူလုံရေးအစီအစဉ်နဲ့ပတ်သက်လို့အစိုးရကလူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကကူညီပံ့ပိုးပေးနေပေမဲ့လည်းပြည်ပခန့်ဖြစ်ခဲ့ရာဒေသတွေမှာညံဆန်ပြီးလွယ်ကူချုံ့မွေတဲ့အကူအညီတွေပေးနိုင်မှုစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေပိုးပြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ဒါကြောင့်လည်းအကူအညီပေးရေးအဖွဲ့တွေအနေနဲ့ရခိုင်ပြည်မြောက်ပိုင်းဒေသကိုပိုးပြီးလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့ EU စာနာမှုဆိုင်ရာမဟာမင်းကြီးကမြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်အခု EU ဥရောပသမဂ္ဂကပေးလိုခဲ့တဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့အာရှပစိဖိတ်ဒေသအတွက် EU ကပေးဖို့ရှိတဲ့အလှူငွေယူရို28တန်းနဲ့ကတစ်စိတ်တစ်ပိုင်ဖြစ်ပါတယ်။1994ခုနှစ်ကလေးက EU ဟာမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအတွက်ယူရိုငွေတန်းပေါင်း229တန်းအထိပေးလိုခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ကိုထန်အောင်တင်ပြတော့ပါရှင်။အခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတင်ဆက်တော့ပါမယ်။မငြိမ်းချမ်းသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားဒီကနေ့မှလည်းတိုက်ပွဲဖြစ်ပွားနေပါတယ်။ဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မန်တုံကြောင့်ပဲနှမ့်တူဒေသခံရွာသားတွေဟာစေဘေးတိမ်းရှောင်နေရတာပါ။ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်ပဲမြို့နယ်တွင်မှတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဒီကနေ့ထိရက်ဆက်ဆိုစလိုတိုက်ပွဲဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတာအကျော်ကပြောပါတယ
်ဒီနေ့တိုက်ပွဲဆက်ဖြစ်နေတယ်ဒီမန်တုံမြို့နယ်ပဲရောကြောင်ပဲမြို့နယ်တွေကတော့ RSF နဲ့ဖြစ်နေတယ် RSF ကလည်းဒီကနေ့လူငါရဲ့ကျွန်တော်မြန်မာတပ်မှတပ်ဖန်ပြည်မှာကြီးကြုံဝင်ရောက်လာတဲ့အကြမ်းမှုတိုက်ပွဲတွေဖြစ်တယ
် TNLA နဲ့မြန်မာတပ်မတော်တို့ဟာမေလ13ရက်နေ့မှာမန်တုံမြို့နယ်မှာပေါင်းရွာနဲ့ပန်နင်းကျေးရွာတို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလကနေဒီကနေ့အထိတိုက်ပွဲကျင်30ကြော်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီလိုတိုက်ပွဲဆက်ဆက်ဖြစ်ပွားနေမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့လည်းကြောင်မဲမြို့နယ်ခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာကြားမှာဒီမိနစ်မှာတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့ဒေသတွင်းဆက်သွယ်ရေးခက်ခဲကြအသေးစိတ်ကိုမသိရှိသေးဘူးလို့ပူမှုတာအကျော်ကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော်အခြေပြုထားတဲ့မန်တုံမြို့နယ်ထဲကတပ်စခန်းကို TNLA ဘက်ကတိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ရတယ်လို့ဒေသခံတွေကပြောဆိုမှုတွေရှိနေပေမဲ့တိုက်ပွဲချင်းတွေကိုသိရှိဖို့အတွက် RCSF ဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူးကြောင်မဲမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာသားတွေစစ်ဘေးတိမ်းရှောင်နေစေလို့ကြောင်မဲမြို့အကူအညီပေးရေးဖွဲ့ဝင်ကိုသားစော်ကပြောပါတယ
်ခွန်ကော်တော့ဖဲဘက်ကဟာလေအဲ့ဒီကစစ်ဘေးဒုက္ခသည်တွေကပြေးလာပြီခုဒီနေ့ကနေ့ဆိုအခုပြေးလာတယ်လမ်းမှာပဲရောက်နေသေးတယ်ကြောင်မဲမြို့ပြေးလာတယ်လောလောဆယ်တော့ကြောင်မဲမြို့မရောက်သေးလမ်းမှာ
စစ်ဘေးရှောင်တွေလမ်းခွလတ်မှာရှိနေသေးတဲ့အတွက်အရေးအတွက်ကိုမသိရှိသေးဘူးလို့သူကဆိုပါတယ်ဒါပြင်တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်200ကျော်နမ်မသူမျိုးပေါ်ကိုစစ်ဘေးတိမ်းရှောင်လာတယ်လို့ဒုက္ခသည်ကူညီပေးရေးဒုဥက္ကဋ္ဌဆိုင်းပညာကပြောပါတယ
်ကျွန်တော်ပေါင်းဝကြည့်ရောကျွန်တော်တို့ဒီနမန်းဆော့ကြည့်ရောဆိုင်းခေါင်ကြည့်ရောဒီကြည့်ရောဒီပေါ်နေစစ်ရှောင်နေလို့ရောက်လာတာတိုက်ပွဲနေထားတော့မရှိပါဘူးတိုးရင်ကနေသူတို့ရှောင်လာတာဖြစ်ပါကျွန်တော်ဥယျာဉ်နေရာကျော်လောက်ရောက်လာတော့ရှိတယ်ဒီကျွန်တော် TNL ကအဲဒီပေါင်းဝရောတဝိုင်းနာမအမီနာမရှိနေတယ်နောက်ကျွန်တော်အားရရကလည်းအဲဒီနာမသူတို့ရှိရောက်နေတယ်ဆိုတော့တကယ်ကြားရတယ်ကြားလာတယ်သူကဆိုရင်လည်းသူတို့ရှောင်လာတာပါ
တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်တို့ဟာ2016ခုနှစ်ဒီဇင်ဘာမှာနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီးဒီနှစ်မေလမှာတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့တာပါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကပြောပါတယ
်ဟုတ်ကဲ့အခုရလက်ထက်မှာလည်းဒီချေးစင်းလေးနဲ့တော့အများအားလို့လို့ဒီမြန်မာတပ်မတော်တွေကကျွန်တော်တို့ကမှထုတ်ပြန်ဒီလိုလေတိုက်ပွဲတွေကျင်းထတယ်အဲ့လိုမျိုးကကျွန်တော်တို့ဒီဟာမြင့်တယ်အခုလည်းမဆက်တရားသူရစားတော့မှကျွန်တော်တို့ကဒီဖက်လာကြတယ်ကျွန်တော်တို့မှထုတ်ပြန်ဒီကိုထပ်ပြီးတာဒီတိုက်ပွဲအနေနဲ့တော့ပြန်ကျင်းတယ်
တမ်းပလောင်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တိုင်းသာလက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်ပြီးလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေသလို NC လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့လည်းနေမြေအငင်းပွားမှုပြဿနာတွေကြောင့်စစ်ရေးသင်းမှနေဆဲဖြစ်ပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေဆဲရှိနေကြောင်းကြောင်မဲမန်တုံကိုခိုင်နမ်မတူနန့်ဆန်မြို့နယ်ကထောင်လက်ချီတဲ့ဒေသခံတွေဟာကြောင်မဲမြို့နဲ့နမ်မတူမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုကိုနိုင်ကွန်အင်ကတင်ပြတော်တာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မှတင်ပြပါောင်းမယ်။အာရှဒေသဟာကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုကိုထိန်းချုပ်တဲ့နေရာမှာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ဒေသရင်းလွှတ်တော်အမတ်တွေကပြောလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာတုံးရတာကျင်းပခဲ့တဲ့ဒေသရင်းလွှတ်တော်အမတ်များရဲ့အစည်းအဝေးအတွင်းမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ VOA သတင်းထောက်ဟာငွယန်ဟိုချီမင်းမြို့ကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ဖို့အတွက်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုမှာအာရှဒေသဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပြီးတော့အဖြေရှာနိုင်ဖို့အတွက်ကြိုးပမ်းလုပ်ဆောင်သွားမှာဖြစ်တယ်လို့အာရှဒေသကလွှတ်တော်အမတ်တွေကပြောလိုက်ပါတယ်ဒေသရင်းနိုင်ငံတွေကလွှတ်တော်အမတ်တွေဟာကမ္ဘာကြီးပူလေလာမှုကနေဖြစ်လာတဲ့စိုးရင်ချက်တွေနဲ့ဘာတွေလုပ်သင့်တယ်ဆိုတာကိုဆွေးနွေးဖို့အတွက်ဗီယက်နမ်နိုင်ငံမှာ၃ရက်ကြာကျင်းပတဲ့အစည်းအဝေးအတွင်းမှာဆွေးနွေးခဲ့ကြပါတယ်ဒီထဲမှာဌာနေတိုင်းရင်းသားတွေရဲ့အကြံဉာဏ်တွေထည့်သွင်းပေါင်းစပ်တာကနေရည်ကြီးတဲ့အချိန်မှာမြေအောက်ရေထိန်းချုပ်တာတွေအထိပေါင်းကြပါတယ်လူရည်စေတန်းရှိတဲ့ဟိုချီမင်းမြို့ဟာရေသုံးဆွဲမှုနဲ့စွန့်ပစ်ပစ္စည်းထုတ်လုပ်မှုကကျန်တဲ့ဗီယက်နမ်နိုင်ငံတဝမ်းလုံးကပြင်းပြပမာဏထက်18ဆပိုများတယ်လို့ဟိုချီမင်းမြို့ရဲ့ကွန်မြူနတီပါတီအကြီးအကဲငွင့်သိန်းနန်ကပြောပါတယ်ဗီယက်နမ်နိုင်ငံရဲ့အဆိုအရတော့မဲကောင်မြေဝန်ဒေသဟာကမ္ဘာမှာရာသီဥတုပြောင်းလဲမှုရဲ့ချိန်ချမှုဒဏ်ကိုအဆိုးဆုံးခံရတဲ့မြေဝန်သုံးခုထဲကတစ်ခုဖြစ်တယ်လို့ပြောပါတယ်ထိုင်းလွတ်တော်ရဲ့သဘာဝအရင်းမြစ်နဲ့ပတ်ဝန်းကျင်ရေးရာကော်မတီဥက္ကဋ္ဌချိုင်ယော့ဘရမ်ဆုတ်ကထိုင်းနိုင်ငံကိုပြန်ရောက်ပြီးတာနဲ့လက်မှုပင်တွေစိုက်သွားမယ်လို့ VOE ကိုပြောပါတယ
် The most imminent threat to Thailand regarding the climate
ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံကိုအမြန်ဆုံးချင်းကျောက်လာနေတာကတော့တစ်တောပြုံးတိမှုနဲ့အစိမ်းအောင်ရှိတဲ့နေရာတွေရော့ကျလာတာပ
ါလာမယ့်နှစ်20အတွင်းတစ်တော40ရာခိုင်နှုန်းလောက်ဆက်ထိန်းသွားဖို့ထိုင်းအစိုးရကရည်မှန်းချက်ထားတယ်လို့သူကပြောပါတယ်လမှုပင်နေဆိုင်ပြိုတာဟာအဲ့ဒီအမှန်ကြီးရက်တွေအထောက်ကူဖြစ်စေနိုင်ဖို့ဖြစ်သလိုကဘာပြိုကျမှုတွေကိုထိန်းချုပ်နိုင်ဖို့လည်းဖြစ်ပါတယ်။နောက်ထပ်လှုပ်ဆောင်မဲ့ခြေလှမ်းတစ်ခုကတော့လူနည်းစုတိုင်းရင်းသားတွေတရားမဝင်တိုက်ခုတ်တာတွေမလုပ်နိုင်အောင်ချယ်ရီနဲ့ပန်းစည်းပင်တွေဆိုင်ပြိုသွားဖို့ဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်ဝင်ငွေမျှတစေမှာဖြစ်သလိုဖွံ့ဖြိုးတိုးတက်မှုရဲ့ရလဒ်တွေကိုလည်းမျှတစွာခွဲဝေနိုင်မှာဖြစ်တယ်လို့ချိုင်ယော့ဘရမ်ဆော့ကပြောပါတယ
်။ Much as the king has the late king has
အထူးသဖြင့်ကျေးလက်ဒေသကလူတွေအတွက်တော့ဖွံ့ဖြိုးတိုးတက်ရေးလူစုအလုံးချိတ်ဆက်နိုင်ရေးနဲ့ပတ်သက်ရင်ဒါကပိုးပြီးတော့အလုံးပါဝင်နိုင်မယ်လို့နှက်ရွာဆန်သွားပြီဖြစ်တဲ့ထိုင်းပြည်ကြီးဘူမီဘောကယုံကြည်ပါတယ
်။လောင်နိုင်ငံမှာဆိုရင်တစ်တော်ပြုံးနှိမှုကဆိုရင်စရာအကြောင်းတစ်ချက်ဖြစ်နေပါတယ်။လောင်နိုင်ငံဟာကုန်းတွင်းပိတ်နိုင်ငံဖြစ်တာကြောင့်တခြားကျွန်းနိုင်ငံတွေပင်လယ်ကမ်းရိုးတန်းရှည်လျားတဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်၊မြန်မာနိုင်ငံတို့လိုမဟုတ်ဘဲရာသီဥတုပြောင်းလဲမှုနဲ့ယဉ်မာနေပုံရပါတယ်။ဒါမဲ့တစ်တော့တွေပြုံးတိလာတာကြောင့်လာအိုနိုင်ငံမှာအပူချိန်တွေမြင့်တက်လာနေတယ်လို့လာအိုမျိုးသားလွတ်တော်စီးပွားရေးနည်းပညာနဲ့သဘောပတ်ဝန်းကျင်ကော်မတီဒုဥက္ကဋ္ဌဆန်ညာပရာဆွတ်ကပြောပါတယ
် our country getting hotter comparing with the previous
ကျွန်တော်တို့နိုင်ငံဟာအရင်နှစ်တွေကထက်ပိုပြီးပူလာနေပါတယ်ပြီးတော့နှစ်တိုင်းနှစ်တိုင်းမှာမုန်တိုင်းကလည်းကျွန်တော်တို့မှန်းနာသလိုမလာပါဘူးဒါကကျွန်တော်တို့မျှော်မှန်းမထားတဲ့အပြောင်းလဲတွေဖြစ်ပြီးအဓိကပြဿနာလည်းဖြစ်နေပါတယ်
လောင်နိုင်ငံကဒီပြဿနာကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့တိကျတဲ့ပါမစ်တွေကိုဖျက်သိမ်းလိုက်ပါတယ်ဒီကိစ္စကိုဖွံ့ဖြိုးတဲ့နိုင်ငံတွေကပဲလုပ်နိုင်မယ်လို့အင်ဒိုနီးရှားပါလီမန်အမတ်စီတီဟီရီယာတီဆူဟာတိုကကြံပေးပါတယ်ချမ်းသာတဲ့နိုင်ငံတွေအနေနဲ့တော့ဖန်လုံရင်တန်းငွေထုတ်လွှတ်မှုကိုရှော့ချဖို့နဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတာတွေကိုအထောက်အကူပေးဖို့ပို့ပြီးတော့တာဝန်ရှိတယ်လို့သူမကပြောပါတယ်ခင်ဗျာ
ကိုရရန်နိုင်တင်ပြတော်တာပါရှင်VOA မြန်မာပိုင်းကထုတ်လင်းမှုတွေကို VOA Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလ15ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကသတင်းတွေကိုစုစည်းထားတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါ။ဒါအပြင်ဒီကနေ့ညနားဆင်ရမယ့်အထက်မှာတော့
အတချို့ကလည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်။အဟိုပါကြီးတတ်သွားပြီးဒီစီးမျိုးစုံတုံးနေတဲ့လူတွေအဲ့လိုမျိုးတွေကြားမှာစကားတွေအမျိုးမျိုးသူကလည်းဝါသတွေဓာတ်တွေရန်ထွက်ပြီးတော့လာတဲ့ကတ္တမလေ
းကွန်ပျူတာအယောင်ဝန်ထမ်းတူဖြစ်တဲ့ကိုသိန်းစောဦးရဲ့ခံယူချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာပါအခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ပြည်သူကိုဗဟိုပြုပြီးဒေသခံပြည်သူအကျိုးကိုကြည့်ပြီးပဲပေါင်းစုံကစဉ်းစားပေးတဲ့စီးပွားရေးလုပ်ငန်းတွေဖြစ်လာဖို့အတွက်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့အစိုးရတာဝန်ရှိသူတွေကိုစီယုံပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာန International Visitor Leadership Program ကစီစဉ်တဲ့အလတ်စားစီးပွားရေးလုပ်ငန်းလှစ်လာရေးကိုယ်စားလှယ်အဖွဲ့မှလိုက်ပါလာတဲ့ကိုစိုးစောထွန်းကပြောပါရယ်မတ်လ31ရက်နေ့ကနေဧပြီလ23ရက်နေ့အထိအမေရိကန်နိုင်ငံမှာလာရောက်လှစ်လာခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များမဟာမိတ်အဖွဲ့ကရခိုင်လူငယ်တာဝန်ခံတဦးဖြစ်သူကိုစိုးစောထွန်းကိုအမေရိကန်မှာရှိနေစဉ်အတွင်းကိုစော်ဝင်းလိုင်ကဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင်
ကိုယ်စောထွန်းကဒီအခုပို့ချတဲ့အမေရိကန်ဆိုရစီစဉ်ပေးတဲ့ဒီဟိုအစီအစဉ်အပေါ်ဘလို့အမြင်ရှိပါသလဲတကူပုဂ္ဂိုလ်တူချင်းအမြင်က
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့တည်ထားရတာကတော့ဒီကျွန်တော်တို့လာတာကတော့ The International Visitor Leadership Program ပေါ့နော်အဲ့ဒီ program မှာကျွန်တော်တို့ရဲ့ဒီကင်တာကကြတော့ဒီ Small and Medium Enterprise နဲ့ပတ်သက်ပြီးဒီကင်တာပေါ့နော်အဲ့တော့ကျွန်တော်တို့တည်ရတဲ့လောက်ကတော့ဒီကင်တာကဒီပထမဆုံးအကြိမ်ခေါ်တာဖြစ်တယ်ပေါ့နော်နောက်ပြီးတော့မြန်မာနိုင်ငံတခုထေးကိုပဲလေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ်။အဲနောက်တစ်ခုကဟိုကျွန်တော်တို့လေလာမိတ်တက်လောက်ဆိုလို့ရှိရင်တော့ဒီမကြခင်ကပဲဒီ NDA အစိုးရလက်ထက်မှာအမေရိကန်အစိုးရအနေနဲ့ဒီမြန်မာနိုင်ငံကိုစီးပွားပိတ်ဆို့မှုတွေအကုန်လုံးကိုဖြေလျှော်လိုက်တဲ့အားရှိတဲ့ခါကျတော့အဲတစ်ချိန်ချိန်မှာပေါ့လေသူတို့မကြတော့တစ်ချိန်မှာနေပြီးတော့ဒီအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့စီးပွားဆက်ဆံလုပ်ကိုင်မှုတွေလူလာတော့မေဆိုတဲ့တဖို့ထားတွေနဲ့ပြသက်ပြီးတော့ဟိုဆက်ဆက်စဉ်းစားပြီးတော့မှဟိုဒါဒီကိုအစီအစဉ်ကိုစဉ်းစားပြီးတယ်လို့ကျွန်တော်တို့ဟိုယူဆတယ်ပေါ့နော
်ကိုစောစောထွန်းရဲ့အာသာချက်ပေါ့နော်အခုဒီဝင်လက်လိုမျိုးဒီပရဟိတအဖွဲ့အစည်းတွေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ကရောဒီအခုအမေရိကန်နိုင်ငံရေးဌာနကခေါ်တဲ့ဒီအစီအစဉ်မှာပါလာတဲ့အတွက်ဘလို့အကျိုးမြတ်တွေများရတယ်လို့ခန်းစားရလဲဘာတွေများလေ့လာသင်ယူလို့ရလဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ကတော့လောလောဆယ်ဝင်လဲဖောင်ဒေးရှင်းမှာဟိုမချီတော့ဘူးဆိုတဲ့ခါကျတော့ဒီဒေသဖွံ့ဖြိုးရေးကိုစေဝင်စားတဲ့လောက်ခိုင်လူငယ်တယောက်အနေတော်လကောက်ပေါ့နော်အဲနောက်ပြီးတော့ဒီတိုင်းသားခွင့်ရေးတွေကိုတူမြင်ရရှိအောင်ကြိုးစားနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်မဟာမိတ်အဖွဲ့ရဲ့ဒီလောက်ခိုင်လူငယ်တူအနေပဲကျွန်တော်ဖြေကြောက်ပြပါတယ်ခင်ဗျာအမေရိကန်အစိုးရရဲ့ဒီအစီအစဉ်လေးအပေါ်မှာကျွန်တော်အများကြီးကြိုဆိုပါတယ်ဟိုကျွန်တော်တို့အများကြီးကျွန်တော်တို့တို့လည်းအများကြီးအကျိုးရှိတဲ့ဟိုခရီးတစ်ခုဖြစ်တယ်အဲနောက်ပြီးတော့အထူးကျေးဇူးတင်ရတာကပါလေဆိုတော့ဟိုမြတ်သားအဖြစ်ကဒီမြန်မာနိုင်ငံရေးစီးပွားဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဒီအစိုးရ level ပေါ့နော်ဒီနိုင်ငံအစင်းဆွေးနွေးကြတဲ့အခါမှာတကယ်ကိုလုံခဲ့ရှင်ကြီးတယ်နောက်ပြီးတော့အစိုးရဘက်ကဆိုလို့ရှိရင်လည်းတကယ်ဒီဝန်ကြီးဌာနအကြီးပိုင်းအဆင့်တွေကိုပဲတူးဆွေးနွေးကြတာပေါ့နော်အခုလိုမျိုးဒီအောက်ရှေ့ဒေသမှာလုကိုက်နေတဲ့ဒီဒေသခံကျွန်တော်တို့လူငယ်တွေအထူးကိုသူကဖိကြပြီးတော့မှဒေသခံအောက်ရှိလူထုရဲ့အသင်ကိုစားပြုနေတော့တဲ့ဒီတိုင်းသားတွေလက်ဖြစ်တဲ့အဲ့လိုမျိုးအဆင့်အထိကိုသူတို့စဉ်းစားပြတာကတော့ကျွန်တော်အရင်ကြီးကိုကြိုဆိုရဲကျွန်တော်တို့ဒီတွဲလည်းအများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ကိုလုံနေတဲ့ဒီတိုင်းသားဒေသဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ကောဒီအခုသူတင်ကြားပို့ချပေးတဲ့တင်နန်းနေရာနေပြီးတော့ဘလူများအထောက်အကူပြုမလဲ
။ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီမှာလိလသိရင်ရရှိတာကပါလေဆိုတော့ဒီပြည်နယ်ဒီမှာကသူပြည်နယ်အလိုက်ပြည်နယ်အစင်းမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းလေးတွေရှိတယ်။အဲပြည်နယ်အစင်းအကူအညီထောက်ပံ့နေတဲ့အစိုးရအေဂျင်စီတွေရှိတယ်။အဲ့တော့ကျွန်တော်နိုင်ငံမှာကကြတော့အဲဒီလောလောဆယ်မှာဒီဘူရှုကိုင်မုံကများနေသေးတယ်ပေါ့နော်ဒီစီးပွားရေးကဏ္ဍဒီမှာကအဲနောက်ပြီးတော့ဒီတော့ရှင်နာကလည်း Federalism ဆိုတဲ့ခါကြတော့ဟိုတရှိရှိမှာများအဲကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိနေတဲ့ဒီသဘောတည်းစတာတွေနောက်ပြီးတော့တိုင်းရင်းသားတွေမှာရှိတဲ့သဘောအရင်းအမြစ်တွေနောက်လူဆွေးအားတွေဒါတွေကိုတုံးပြီးတော့ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နယ်ပြည်မှာအကုန်လုံးညီညွတ်ဟန်ချင်းညီညီဟိုတူတက်ဖွဲ့ဖွဲ့ဖွဲ့ရရှိဖို့အတွက်ကိုတော့ဟိုဒါအများကြီးထောက်ကူပြုမယ်လို့ကျွန်တော်ထင်တယ် ကျွန်တော်တို့အနေနဲ့လည်းပဲဒီကိစ္စတွေအတွေ့ကိုအစိုးရဘက်ကကျွန်တော်တို့အခုလေးပဲကျွန်တော်တို့နဲ့အစိုးရဘက်ကနေပြီးတော့ဒီအရာရှိကြီးတွေပါလာတယ်အဲနောက်ပြည်တွင်းကိုပြောင်းလဲခါကြတော့လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အစိုးရဝေအက်ဗိုကစီလို့ပို့အတွေ့ကျွန်တော်တို့အခွင့်အရေးတွေဖြစ်ပေါ်စေတယ်နောက်ပြီးတော့မှတခြားသောဒီအခွင့်အရေးဒီလိုမျိုးအခွင့်အရေးတွေကိုနောက်ထပ်တိုင်သက်လူငယ်တွေရရှိဖို့အတွက်ကိုလည်းပဲဟိုကျွန်တော်တို့အတွက်ဟိုလက်ကြောင်းတစ်ခုရရှိတယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျအ
ဲ့တော့ကိုစောစောထွန်းအခုပြန်သွားလို့ရှိရင်ရောအခုမြန်မာနိုင်ငံလုံးဆိုင်တိုင်သက်လူငယ်အဖွဲ့မှာပဲဆက်ပြီးတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေဆက်လုပ်မယ်ပေါ့အဲ့ဒီတိုင်းပဲဆက်သွားမှာလားခင်ဗျ
အဲကျွန်တော်အဲ့ဒီမြန်မာနိုင်ငံလုံးဆိုင်တိုင်သက်လူငယ်များမဟာမိတ်ကကြတော့ဒီရှိဆက်ဆောင်တဲ့အပိုင်းပဲဖြစ်တဲ့အခါကြတော့ဟိုအဲ့ဒီမှာကကျွန်တော်တို့အချိန်သိပ်ပေးစရာမလိုဘူးခင်ဗျအဲကျွန်တော်အနေနဲ့ကတော့ဒီကပြန်တော့ပြီးပြီဆိုလို့ရှိရင်တော့ကျွန်တော်ကဒီစီးပွားရေးကိုလည်းပဲဒီအတွေ့အကြုံရှိခဲ့မှုတယ်နောက်ပြီးတော့ဖွံ့ဖြိုးရေးကိုလည်းလုပ်ခဲ့မှုတယ်ဖြစ်တယ်အဲကိုရဲ့ဒီဘက်ကောင်ကလည်းပဲစီးပွားရေးမီဒီယာနယ်ပဲကြောင်းပြီးတာဆိုတော့ကျွန်တော်တို့နဲ့ဒီတခြားစိတ်ဝင်စားတဲ့ပြင်ကျင်တဲ့အတွေ့အကြုံရှိတဲ့ဒီစီးပွားရေးပိုင်ဆိုင်ရာမှာနေဆဲတဲ့လူငယ်တွေနဲ့ဆက်စပ်ပြီးတော့ဒီအခုလိုမျိုးကျွန်တော်တို့နိုင်ငံရဲ့ဒီစီးပွားဖွံ့ဖြိုးမှုအစပိုင်းကာလမှာအဲပေပကူညီစရာတွေကိုဘယ်လိုကူညီရမလဲဆိုတော့ဒီအကျင့်ပေးတာမျိုးပေပကူညီတာမျိုးအဲအဲ့လိုမျိုးဟိုဒီအုပ်စုလေးတွေဖွဲ့ပြီးတော့လှုပ်ဆောင်မလားလို့တော့ကျွန်တော်စိတ်ကူးထားတယ်ခင်ဗျ
ကိုစောစောထွန်းရင်စီးပွားရေးလုပ်ငန်းလုပ်ပြီဆိုလို့ရှိရင်ဘယ်လိုများစဉ်းစားပြီးလုပ်မလဲဘယ်လိုစီးပွားရေးလုပ်ငန်းကိုဟိုလုပ်ခဲ့တာလဲအတွေ့အကြုံရှိတယ်ဆိုတော့ဥပမာကျွန်တော်ဆိုလိုချင်တာကတော့ဖွံ့ဖြိုးရေးနဲ့စီးပွားရေးလုပ်ငန်းနဲ့နှစ်ခုကိုတွဲလိုက်တဲ့အခါဒါအမတန်ကောင်းတဲ့ဒီပေါင်းစပ်မှုပေါ့နော်ဟိုကိုလုပ်တဲ့စီးပွားရေးဟာဟိုလူတွေအလုပ်ကန်ရမယ်ဒေသဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုမယ်ဆိုတဲ့ဟာမျိုးအဲ့ဒါနဲ့တဟဇာတာဖြစ်တဲ့ပုံစံမျိုးလမ်းကြောင်းပေါ်ရောက်သွားတဲ့အခါကျတော့ကိုစိုးစိုးတုန်းကဘလို့များစဉ်းစားထားတာလဲ
ကျွန်တော်ရဲ့ဒီစီးပွားရေးပိုင်ဆိုင်ရာဒီလုံဆောင်ခဲ့ခုတဲ့ဟာတွေကပါလေဆိုတော့အဲကျွန်တော်ကတရုတ်မြန်မာနေစဲမှာတော်ပြီးတော့မှ import export ပေါ်လေဒီတရုတ်ကုမ္ပဏီတွေကိုမြန်မာနိုင်ငံကိုထွက်ပြီးတော့တခြားကျွန်တော်တို့လူခိုင်ပြည်တစ်ဖက်မှာဘင်္ဂလားဒေ့ရှ်ကိုဒီပေါ်ရောက်ရှာတဲ့ဒီလုပ်ငန်းကြီးတစ်ခုမှာကျွန်တော်ကဝန်ထမ်းနဲ့လုပ်ခဲ့ခုတယ်အဲအဲ့လိုအတွေ့အကြုံကျွန်တော်မှာရှိတယ်အဲနောက်ပြီးတော့မှဒီစောစောပြောတဲ့ဒီ microphone project နဲ့ဆက်ဆက်ပြီးတော့မှဒီဒီကိုဒေတာတွေမှာရှိနေတဲ့ဒီလုပ်ငန်းငယ်သမားတွေတော်တော်သူတွေသမားတွေအဲနောက်ပြီးတော့အောက်ရှိလူတွေရဲ့ရုံးကဲစူးစမ်းခဲ့ရတဲ့လုပ်ငန်းတွေဒါတွေကိုကျွန်တော်ကအတွေ့အကြုံတစ်ခုအတိုင်းတစ်ခုရခဲ့တာပေါ့လေနော်အဲ့တော့ဒီအနေထားပုံမူတင်ပြီးတော့မှကျွန်တော်ကနောက်ပိုင်းကျွန်တော်ရဲ့လုပ်ငန်းတွေကျွန်တော်လုပ်တဲ့လုပ်ငန်းတွေကိုဟိုဒီကျွန်တော်ရဲ့အတွေ့အကြုံတွေနောက်ဒီပက္ခိစဉ်ကအတွေ့အကြုံတွေယူပြီးတော့မှနောက်အခုလိုမျိုးဒီဟုတ်ကဲ့ဒီမှာရှိနေတဲ့ဒီဖွံ့ဖြိုးရေးအလားအလာတွေပေါ့လေအခုလိုမျိုးဒီတရုတ်နိုင်ငံတော်ပြီးတော့မှဒီကျွန်တော်တို့သမ္မတကြီးကတရုတ်အစိုးရနဲ့တဖော်သူဆွေးနွေးတာတွေရှိတယ်အဲနောက်ပြီးတော့မှတခါနောက်ပိုင်းတခြားနိုင်ငံကြီးတွေကလည်းပဲအခုလိုမျိုးဟိုဒေတာတွေဖွံ့ဖြိုးမှုလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေကိုလုပ်လာတဲ့အခါမှာကျွန်တော်တို့ကပြည်သူကိုဗဟိုပြုပြီးတော့မှဒေတာခင်ပြည်သူအချို့ကိုကြည့်ပြီးတော့မှစဉ်းစားပေးတဲ့ဒီအကုန်လုံးကိုပေပေါ့ဆုံကစဉ်းစားသုံးသပ်ပေးတဲ့ဒီလုပ်ငန်းတွေဖြစ်လာဖို့အတွက်ပေါ့လေကျွန်တော်တို့တွေတမရှိနေတဲ့တခြားသောလုပ်ငန်းရှင်တွေကိုလည်းပဲကျွန်တော်တို့ဒါတွေကိုပြင်ကျွန်တော်တို့အတွေ့အကြုံတွေကိုပြင်ပြီးတော့ရှိဟိုမျှဝေပေးမယ်အဲသူတို့အစိုးရနဲ့ဆက်ဆက်ပြီးတော့မှတော့လကောက်နိုင်ငံတကာစီးပွားလုပ်ငန်းရှင်ဆက်ဆက်ပြီးတော့လုပ်ပိုင်နိုင်အောင်တော့လကောက်ကျွန်တော်တို့အနေနဲ့အတင်းနဲ့ဆုံးချူစားပြီးတော့ပူပေါင်းကူညီတော့မယ်လို့သတိထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ
်သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေတာတွေမှာကုန်သွယ်မှုလမ်းကြောင်းတွေချက်ထွင်မှုကြိုးပမ်းနေပါတယ်ဒေတာတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစံတွေပိုများလာမဲ့21ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတိမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-2 3899554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်မြအစီအစဉ်ရဲ့အလဲပါမဆူမြတ်မုံကအစီအစဉ်တင်ဆက်ထားပါတယ်။
ငါရချားကိုခီးသွားတဲ့အခါအင်တာနက်ဆက်သွယ်မှုရှိနေရင်တိတ်ကိုခီးရောက်တယ်ဆိုတာခုခေတ်မှာအထူးအထွေပြောပြနေစရာမလိုတော့ပါဘူး။ရောက်နေတဲ့နေရာနာမှာဘလို့စိတ်ဝင်စားစရာတွေရှိသလဲသိအောင်လုပ်တာ။ကိုသွားချင်တဲ့နေရာအတွက် Google Map မြေပုံကြည့်တာ။လင်းရင်ခီးအတွက် Online Checking လုပ်တာစသဖြင့်အင်တာနက်သုံးပြီး Online ပေါ်မှာလုပ်လို့ရတာတွေအများကြီးပါ။ဒါပေမဲ့တခြားနိုင်ငံရောက်နေချိန်မျိုးမှာအင်တာနက်ကိုအကန့်အသတ်မရှိသုံးနိုင်ဖို့ဆိုရင် Roaming အဖိုးအခါတွေကနည်းလာတာတော့မဟုတ်ပါဘူး။အဲဒါကြောင့်ဟောင်ကောင်အခြေစိုက် Tink Labs ဆိုတဲ့ဟိုတယ်ကဟိုတယ်ရီမှာလာတဲတဲ့ဧည့်သည်တွေအတွက်အသုံးဝင်မဲ့ Handy ဆိုတဲ့ smartphone ကိုထွင်ခဲ့ပါတယ်။ဧည့်သည်တွေအနေနဲ့အကန့်အသတ်မရှိ internet သုံးနိုင်သလိုဖြည်ရင်းဖြည်ပါကိုဖုန်းခေါ်လို့ရတဲ့ Handy ဖုန်းတွေကိုအခု2019ခုနှစ်မကုန်ခင်ကမ္ဘာတစ်ဝန်းကဟိုတယ်အခန်းပေါင်းတသန်းမှာတက်ဆင်အသုံးပြုနိုင်ဖို့ရည်ရွယ်ထားတယ်လို့ Tink Labs ကုမ္ပဏီကပြောပါတယ်
။ The device here is sittingin the hotel room when the guest checks in. So the guest checks in, walks in the hotel room, finds the device there.
Hotel gan nei go ae de win lai da ne smartphone ga akan nei ma atin shi ni ma ba. Di phone ne akan tat mishi phone call lo ya me, internet thong lo ya me, myo re shao twa de kha yu twa nai me, myo ne pat tat de ae lan nyun a pye, tacha thong win ne a che let twi a long go di paw ma chi nai sha nai ma ba.
Da ga ro Tink Labs company ga ta win shi tu tiao phit de Phil Yuan phit par de. De ge ro Tink Labs ga ဟိုတယ်ရီမှာသုံးဖို့ handy phone တွေကိုစလုပ်ခဲ့တာ2012ခုနှစ်ထဲကဖြစ်ပါတယ်။အခုဆိုရင်စင်ကာပူ၊ဟောင်ကောင်အပါအဝင်ကမ္ဘာမြို့ကြီးပေါင်း20ကဟိုတယ်ရီမှာသူတို့ရဲ့ဟိုတယ်ဝန်ဆောင်မှုတစ်ခုအဖြစ်နဲ့ handy phone တွေကိုထည့်သွင်းသုံးနေကြပါပြီ။လန်ဒန်မြို့မှာရှိတဲ့ဟိုတယ်စုစုပေါင်းတွေက25ရာခိုင်နှုန်းလောက်က handy phone တွေသုံးနေပြီလို့ Tink Labs ကပြောပါတယ်။အဲ့ဒီထဲမှာကျဲ3ဘွင့်ကနေကျဲ5ဘွင့်ဟိုတယ်ကြီးတွေအထိပါပါတယ်။2019ခုနှစ်မကုန်ခင်ဟိုတယ်ဂမ်ပေါင်းတသန်းမှာ Handy Lab ဖုန်းတွေတက်ဆင်နိုင်ဖို့မျှော်လင့်ထားတဲ့အထဲမှာ၅သိန်းကဥရောပဟိုတယ်တွေမှာဖြစ်ပါတယ်။ Handy ဖုန်းတွေ၃ခွင့်ဟိုတယ်တွေက Tink Labs ကိုဘလောက်ပေးရတယ်လဲဆိုတာထုတ်ဖော်မပြောပေမဲ့တေချာတာကတော့ Handy ဖုန်းရှိတဲ့ဟိုတယ်မှာတဲခိုသူတွေအနေနဲ့ကကိုတဲတဲ့ဟိုတယ်ကဝန်ဆောင်မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့အခမဲ့သုံးနိုင်မှာဖြစ်ပါတယ်။နိုင်ငံရချားကဧည့်သည်တွေအတွက်ဖုန်းကအင်တာနက်သုံးကတွေပူပန်နေစရာမလိုပဲသုံးနိုင်ကြမှာဖြစ်တယ်လို့ဟိုတယ်အတွက်လည်းအကျိုးတော့မနေလှပါဘူး။သူထက်ကပေးနိုင်တဲ့ဝန်ဆောင်မှုကိုပြိုင်ဆိုင်နေကြရတဲ့အချိန်မှာတခြားပြိုင်ဘက်ဟိုတယ်တွေထက် handy phone တွေကြောင့်တပန်းတာနိုင်ပါတယ်။ဒါအပြင် handy phone ကတဆင့်ဧည့်သည်တွေနဲ့ဟိုတယ်ကြားမှာပို့ပြီးလွယ်လွယ်ကူကူချိတ်ဆက်ဆက်သွယ်နိုင်ပါတယ်။ဟိုတယ်မှာဘလို့ဝန်ဆောင်မှုတွေရှိသလဲအထူးလျှော့ဈေးဝန်ဆောင်မှုတွေပေးနေတယ်လဲဆိုတာကို handy phone ကနေတဆင့်ဧည့်သည်တွေသိအောင်လုပ်နိုင်ပါတယ်။ handy phone တွေကြောင့် hotel တွေအနေနဲ့ဝန်ဆောင်မှုကရတဲ့ပြန်မြဝင်ငွေ20ရာခိုင်နှုန်းထက်မနည်းတိုးလာတယ်လို့ Tink Labs ကဆိုထားပါတယ်။တကယ်တော့ Tink Labs ကုမ္ပဏီကိုတည်ထောင်ခဲ့တဲ့ Terrace Squad ကခုမှ24နှစ်ပဲရှိပါသေးတယ်။ဖုန်းနဲ့ SIM ကတ်တွေကိုဟောင်ကောင်လေဆိပ်မှာငှားတဲ့လုပ်ငန်းနဲ့စားခဲ့ပေမဲ့သိအလုံးမဖြစ်ဘူးဆိုတာသဘောပေါက်တဲ့အတွက်ဟိုတယ်ဂန်းတွေအထိသူ့ရဲ့ဖုန်းတွေကိုအရောက်ပို့မယ်ဆိုပြီး handy ဖုန်းတွေကိုစလုပ်ခဲ့တာပါသူကိုယ်တိုင်နိုင်ငံခြားသွားတဲ့အခါရောက်နေတဲ့နိုင်ငံမှာအခမဲ့ wifi internet ဆက်သွယ်မှုဘယ်မှာရှိသလဲဆိုတာလိုက်ရှာခဲ့ရတာကြောင့်သူ့လိုခီးသွားတဲ့အနေနဲ့ဘလောက်ကျနေပြီဆိုတာပူပင်စရာမလိုပဲ wifi internet အခမဲ့သုံးနိုင်မဲ့ဖုန်းမျိုးလုပ်ဖို့အကြံရခဲ့တာလို့ဆိုပါတယ
် The idea behind the device is to have the traveler always travel like a local. I do not have to worry aboutcalls or roaming or anything like that.
ဒီတွေနေနဲ့မြို့ကန်တွေလိုသွားလာနိုင်ရမယ်ဆိုတဲ့ရွေးချက်နဲ့တာကိုလောက်ရတာပါဖုန်းခေါ်ကတော့အင်တာနက်သုံးကားတို့အတွက်ပူပန်နေစရာမလိုအောင်ပါဟိုတယ်ကနေရောက်တာနဲ့ဒီ smartphone ကိုသုံးလို့ရမယ်ဟိုတယ်နဲ့ပတ်သက်သမျှအချက်လက်တွေမြို့နဲ့ပတ်သက်တဲ့အသိစရာတွေအားလုံးကိုသိနိုင်မယ်ဘာတွေလုပ်လို့ရတယ်ဘာစားစရာဆိုင်တွေရှိတယ်ဘယ်မှာဈေးဝယ်နိုင်မယ်ဆိုတာအားလုံးသိနိုင်မှာပါ
handy smartphone တွေကို Foxconn ဖုန်းကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။အခုလက်ရှိနောက်ဆုံးပေါ် smartphone တွေထက်နည်းနည်းပိုထူပြီးနည်းနည်းပိုလေးတယ်လို့နောက်ဆုံးပေါ် electronics ပစ္စည်းတွေအကြောင်းသုံးသပ်ရေးသားတဲ့ CNET ရဲ့စောင်းပါတစ်ခုထဲမှာရေးထားပါတယ်။ဖုန်းလည်းပတ်တဲ့ operating စနစ်ကတော့ Android စနစ်ကိုအခြေခံပြုပြင်ထားတဲ့ handy စနစ်ဖြစ်ပါတယ်။အဲ့ဒါတွေအတွက်အသုံးဝင်မဲ့ WhatsApp တို့ Google Map တို့လို app တွေကိုဖုန်းထဲမှာထည့်ထားပေးတဲ့အပြင်အဲ့ဒါတွေအနေနဲ့လဲကိုယ့်အတွက်အသုံးဝင်နိုင်မဲ့ application တွေကိုထည့်နိုင်မှာဖြစ်ပါတယ်။အဲ့ဒါအခန်းပြန်အပ်တာနဲ့ဖုန်းထဲမှာရှိသမျှသူနဲ့ဆိုင်တဲ့အချက်အလက်အလုံးကိုဟိုတယ်ကဖျက်ပြစ်ပေးတယ်လို့ဆိုပါတယ်။အခုလိုဟိုတယ်တွေမှာ handy phone တွေကိုသုံးနိုင်ဖို့သက်ဆိုင်ရာနိုင်ငံတွေက mobile ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေနဲ့ Ting Labs ကချိတ်ဆက်ထားပါတယ်။အသုံးပြုမှုတွေပေးတဲ့အကြံတွေအပေါ်မှာအခြေခံပြီးထွင်ထားတဲ့ second generation handy phone တွေကအခုမေလထဲမှာထွက်မှာဖြစ်ပါတယ်။အဲ့ဒီဖုန်းသစ်တွေထဲမှာ feature အသစ်တွေလည်းထည့်ထားပါတယ်
။ When integrated with the hotel system, this device, when you take it out, it can act as a room key.
အရေးကြီးဆုံးတစ်ချက်ကတော့ဒီ smartphone ကကိုယ့် hotel ခန်းတော်လိုလည်းသုံးလို့ရမယ့်အချက်ပါ။ဟိုတယ်ရဲ့စနစ်နဲ့ဆက်ထားတဲ့အတွက်ဆက်ကိုယူလိုက်ပြီးဆိုတာနဲ့အခန်းတော်လိုသုံးလို့ရသွားပါပြီ။ခန်းထဲကလိုက်ကအဖွင့်ပိတ်အပူအေးမီးရောင်အလင်းအမှောင်အားလုံးအတွက်အဝေးထိန်း remote control လို့လည်းသုံးလို့ရပါတယ
် Travel and Leisure's magazine ဆောင်းပါးတစ်ခုထဲမှာတော့ handy phone တွေကခီးသွွားဧည့်သည်တွေအတွက်ဘလောက်အသုံးဝင်နိုင်တယ်လဲဆိုတာကိုအကျယ်တဝင့်ရေးပြထားပါတယ် handy phone တွေမှာအင်္ဂလိပ်ဘာသာအပြင်တခြားဘာသာစကားတွေကိုရွေးချယ်နိုင်အောင်လုပ်ပေးထားတဲ့အတွက်နိုင်ငံစုံကဧည့်သည်တွေအတွက်အဆင်ပြေနိုင်တယ်လို့ဆိုထားပါတယ် Sofitel Hyatt W Intercontinental Mandarin Oriental, St. Regis, Ritz-Carlton တို့ဟိုတယ်ကြီးတွေကနေ boutique ဟိုတယ်လေးတွေ service apartment တွေမှာအထိ handy phone တွေကိုသုံးနေကြပါတယ်။ဟိုတယ်တစ်ခုချင်းစီရဲ့လိုအပ်ချက်အပေါ်မှာမူတည်ပြီးတော့မှဒီ handy phone တွေထဲမှာပါတဲ့အချက်လက်တွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး။ American ကဟိုတယ်တွေမှာ handy phone တွေကိုသုံးဖို့စလုပ်နေပြီလို့ပြောပေမဲ့ဘယ်တော့လဲဆိုတော့အတိအကျမသိရသေးပါဘူး။handy phone တွေကဟိုတယ်ဧည့်သည်တွေကိုအကန့်အသတ်မရှိ internet သုံးခွင့်ဖုန်းခေါ်ခွင့်ပေးထားတာကြောင့်နိုင်ငံရခြားကိုဖုန်းအကြကြီးခေါ်နေတဲ့ဧည့်သည်မျိုးတွေရှိတဲ့အခါဖုန်းကားတွေအများကြီးပေးခဲ့ရဘူးပေမဲ့တချို့ဧည့်သည်တွေကတော့ handy phone တွေကိုခံမှန်းထားသလောက်မသုံးကြတာမို့ဖုန်းကပေးရမျှပါတယ်လို့ Ting Labs ကုမ္ပဏီတည်ထောင်သူ Terence Kwan က CNET website ကိုပြောထားပါတယ်။အာရှနဲ့ဥရောပမှာရှိကြတဲ့ဟိုတယ်ပေါင်း 1000 ကျော်မှသုံးနေပြီဖြစ်တဲ့ handy smartphone တွေကိုသုံးဖူးပြီးတဲ့ဧည့်သည်ပေါင်းကလည်း12တန်းလောက်ရှိခဲ့ပြီလို့ kdirect.com ရဲ့စောင်းပါးထဲမှာရေးထားပါတယ်။ Ting Labs ကတော့အခု2018ခုနှစ်မကုန်ခင်ပါကဘာတဝမ်းကဟိုတယ်ခန်းပေါင်းတသန်းမှာသူတို့ရဲ့ handy phone တွေကိုသုံးနေကြလိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင
်။မဆူမြတ်မောင်ဒီစီစဉ်တင်ဆက်တဲ့ blog ကားတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထွားထွားကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပွားပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောက်မှာတော့အသက်ကြီးလုံးလုံးလူမှုရေးကိစ္စတွေနားပါရမယ်ဆိုရဲဗြိတိန်တော်ဝင်မင်းသားကြီးဖိလစ်ပြီးတော့ရုပ်ရှင်ရိုက်တော့မယ်မင်းသမီး Paris Jackson ကဘယ်သူပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာကိုပြောပြပေးသွားပါမယ်ဗြိတိသျှပြည်မကြီး Elizabeth ရဲ့ကျင်ရတော့ Philip မင်းသားကြီးဟာသူအသက်ကြီးရင်းလာပြီဖြစ်လို့တိတ်ကြကြမတက်မရနိုင်ဘူးလူမှုရေးလုပ်ငန်းတွေကနေအနားယူတော့မယ်လို့ဒီကမောကနဲ့ဒီလာဇန်ကလည်းကျင်ညာသွားခဲ့ပါတယ်Edinburgh မြို့သားကြီးလိုလေလူသိများတဲ့ Philip မင်းသားကြီးဟာဘီယမာကြီးရဲ့65နှစ်တာနန်းသက်တစ်ချောင်းလုံးဘီယမာကြီးအပားကနေပါရမီဖြည့်ခဲ့သူဖြစ်ပြီးတော့ဘီယမာကြီးကသူ့ရဲ့ခမောဟာသူ့ကိုခွန်အားတွေပေးသူဖြစ်တယ်အသက်ရှည်စေဖြစ်တယ်လို့ပြောထားတာပါဘီယမာကြီးရဲ့အတူ Saint James နန်းတော်ကအခမ်းအနားတစ်ခုမှာအပြည့်သက်ထဲကတယောက်ကသူ့အနားယူတော့မှမလို့စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောတော့သူကတိတ်ပြီးတော့ကြာကြာမတက်မရက်နိုင်ပါဘူးလို့မဆိုင်မတော်ပြန်ဖြေခဲ့ပါလေ Beckham နန်းတော်မှာတော်ဝင်မိသားစုရဲ့ထိတ်တဲအရာရှိတွေအစည်းအဝေးပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့အခုလို Philip မင်းသားကြီးအနားယူတော့မယ့်ကြေညာချက်ထွက်လာတာပါအဲ့အစည်းအဝေးကြောင့်ပဲသတင်းမီဒီယာတွေထဲမှာတော်ဝင်မိသားစုတွေကသူတို့ရဲ့ကျန်းမာရေးတခုခုများဖြစ်သလားဆိုတဲ့ကောလာဟာလာတွေလည်းထွက်လာခဲ့ပါတယ် ဒါမဲ့လည်းဘီရင်မာကြီးအတွေ့ရောနောက်လာမှာတက်တော်96နှစ်ပြည့်တော်မယ်ကျင်းရတော့ဖိလစ်ရဲ့ကျမ်းမာရေးအတွေ့ရောဘာမှစိုးရင်စရာမရှိဘူးလို့ဒီတော်ဝင်မိသားစုနဲ့နှီးဆက်တဲ့တင်ရက်ကွက်ကဆိုပါတယ်1948ခုနှစ်ဝက်စမင်စတာဘုရားကျောင်းမှာဆူလျားရစ်ပတ်လက်ထပ်ခဲ့ကြတဲ့ဘီမာကြီးနဲ့ကျင်းရတော့ဖိလစ်တို့ဟာလာမယ့်နိုဝင်ဘာလမှာတော့290ပြည့်မင်္ဂလာနှစ်ပတ်လည်ကိုဆင်နွှဲကြမှာဖြစ်ပါတယ်ရှင်။ကွဲလွန်သူပေါ့ဘီရင်မိုက်ကယ်ဂျက်ဆင်ရဲ့သမီးပဲရစ်ဂျက်ဆင်တယောက်အရွယ်ရောက်လို့ရုပ်ရှင်မင်းသမီးတောင်လောက်တော့မယ်လို့မေးလာစမ်းကပဲ Variety Magazine ကပြောသွားပါတယ်။သူကဒါရိုက်တာ Nash Egerton ရိုက်ကူးတဲ့ရုပ်ရှင်ထဲမှာမင်းသား David Oyelowo နဲ့တွဲဖက်ပြီးတော့ခတ်ဟော့ဟော့အသက်20ရွယ်မိန်းကလေးဖြစ်တဲ့တရုတ်ဆောင်မှာပါ။ Paris Jackson ဟာ Michael Jackson ရဲ့ကလေးသုံးယောက်ထဲမှာအကြီးဆုံးသမီးဖြစ်ပြီးတော့2009ခုနှစ်မှာသူတို့အဖေ Michael Jackson ကွယ်လွန်တော့မောင်နှမနှစ်ယောက်ဖြစ်တဲ့ Prince Michael ရဲ့ Prince Michael နံပါတ်2ရဲ့နဲ့အတူကျန်းခဲ့တာပါ။ချုံဆောင်လေးလိုလဲအိမ်နာမည်တွင်တဲ့ Paris Jackson ဟာတရားရုံးရဲ့အမိန့်အရ Michael Jackson ရဲ့အမိခင်ဖြစ်တဲ့သူတို့ရဲ့အဖွာအသက်83နှစ်အရွယ် Catherine Jackson ပြီးတော့ Michael Jackson ရဲ့အကိုအကြီး Tito ရဲ့ကလေးဖြစ်တဲ့သူတို့နဲ့လည်းမောင်နှမဝမ်းခွဲတော်တဲ့ DJ Jackson တို့နဲ့အတူနေကြပါတယ်Paris Jackson ရဲ့မိခင်ဖြစ်တဲ့ David Rowe နဲ့ Michael Jackson တို့က1996ခုနှစ်ကနေ1999ခုနှစ်အထိလက်ထပ်ထင်းများပေါင်းသင်းခဲ့ပြီးတော့သူတို့ကွဲကွာသွားကြတော့နှစ်ဦးသဘောတူထားခဲ့တဲ့အတိုင်းကလေးတွေကိုဖခင်ဖြစ်တဲ့ Michael Jackson ကအဆဆအယယာစောင့်ရှောက်မွေးမြူခဲ့ပါတယ်ရှင်ဒီတော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
အေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့ Technoland Company ကကွန်ပျူတာရောင်းဝယ်ရေးဝန်ထမ်းတယောက်အဖြစ်အလုပ်လုပ်နေတဲ့ကိုသိန်းစိုးရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ငါမှလုတ်ချောက်တာပေါ့နော်။ငါကပါကျတော့ကွန်ပျူတာနဲ့ပတ်သက်ပြီး IDPC လေးကိုကျွန်တော်စသိရတဲ့အချိန်မှာကျွန်တော်ယူတော်ပါတာအဲ IDPC လေးတွေပေါ့။အစားတော့ကျွန်တော်ဝင်ခဲ့တာကတော့ကျွန်တော်ဟိုကွန်ပျူတာစာပြတင်ကြီးတရားဖြစ်ရှင်တယ်ပေါ့နော်။အဲလိုမျိုးရှင်ကြီးရဲ့ကျွန်တော်ဝင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်မှဘာပညာမှမရှိသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ဘဝကိုဗာဆင်းစခဲ့ရတယ်လို့ကျွန်တော် safe person တယောက်အနေနဲ့ပဲစခဲ့ရတယ်ပေါ့နော်။ safe person တယောက်အနေနဲ့စခဲ့ရဆိုတော့အများကြီးပေါ့နော်ကျွန်တော်မသိတဲ့ PC ဟို personal use PC လောက်ကတော့ဟိုလိုင်းပြရပါတော့။ဒါပေမဲ့တကယ်တကယ်ကာဆယ်မှာစားပြပေးတဲ့အခါမျိုးမှာတော့ကျွန်တော်ကခက်ခဲအများကြီးတွေ့ရတယ်။အဲအဲ့ဒီကနေစပြီးတော့မှကျွန်တော်လုံရင်းလုံရင်းနဲ့ပေါ့နော်။ကျွန်တော်အခုဒီ IDC ကကျင်းခဲ့ရဆိုရင်တော့၄ခါနေဝင်ကျင်တော့ရှိပြီပေါ့။အဲကြော်ဒီကမှာပဲနေမြုပ်ခဲ့တယ်။ကျွန်တော်ဒီကမှာတန်းန်းနေပါတက်ပြီးတော့ကျွန်တော် technician တယောက်ထည့်အောင်ပေါ့နော်လုပ်ခဲ့တယ်။ဒါပေမဲ့ company မှာတော့ကျွန်တော်အခွင့်မသာခဲ့ဘူး။ဒါဆိုကျွန်တော်ဝင်တဲ့အချိန်ကကျတော့ကျွန်တော် sales person နဲ့ဝင်တဲ့အချိန်ကတော့ sales နဲ့ပဲလုပ်နေရတယ်။ဟုတ်တော့ကျွန်တော်ကဒီတန်လီရှင်တယောက်ဖြစ်ဖို့ဆိုတာတက်ပေါ့နော်ဒီချက်မလုံးပါနဲ့ကျွန်တော်ကြားထဲမှာတခြားအဖြစ်စီကျွန်တော်လေ့လာတယ်အာဒီထဲမှာပဲကျွန်တော်အော်ဒီငါလုံးလုံးနေတယ်ကျွန်တော်ဒီထဲမှာအင်ကမင်းကဟိုဝန်ထမ်းတယောက်မျိုးဆိုရင်တော့မလုံးတော့ဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်ဒီထဲကဘာအကျိုးမြတ်ယူလဲဆိုတော့ကျွန်တော်ကကာဆန်မှာစားပစ်ပေးရလေကာဆန်မှာစားပစ်ပေးရဆိုတော့အာဒီထဲမှာလူပေါင်းစုံနဲ့ဆက်ဆံရတယ်ကျွန်တော်အဲ့ဒီ public relationship ဆိုတဲ့ကျွန်တော်ဒီများဒီနဲ့ဆက်ဆံနေပူပေါင်းမှုတွေကျွန်တော်ကြည့်ရပါတော့နော်ဒီကမ်းမှာဖြစ်ပြီးသားကာဆာမှာရှိတယ်အဲဒီကားထဲမှာမဟုတ်ပြင်းပြင်းထန်ထန်နဲ့ကာဆာမှာရှိတယ်နော်ဘာမှမသိမားမလဲဘူးအတချို့ကတော့လည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်အဲဟိုပါကြီးတတ်သွားပြီးဒီစီမျိုးစုံတုံးနေတဲ့လူတွေအဲ့လိုလူမျိုးတွေကြားမှာကစကားတွေအမျိုးမျိုးတချို့ကတော့လည်းဝေါ်သားတွေကလည်းရန်ထွက်ပြီးတော့လာတဲ့ကာဆာမှာလေအတို့ဒီလိုတက်ပုံရမျိုးပေါ့နော်အဲ့လိုလူမျိုးတွေလည်းပါတယ်အဲအဲ့လိုကျွန်တော်ကြည့်ရတဲ့အချိန်မှာကျွန်တော်ဘာဖြစ်သွားလဲဆိုတော့ဒီညာကောအဲကျွန်တော် management အပိုင်းမှာပုံပြီးစိတ်ဝင်စားလာတယ်ပေါ့နော်အလူတွေနဲ့ဒီလိုမျိုးတွေ့ဘယ်လိုဆက်ဆံရမလဲသူတို့ရဲ့နည်းနည်းလေးနဲ့ကဲပြောင်းဒါလေးနားလေလာအာအခုချိန်မှာကျွန်တော်ကလည်းလူတွေကကြုံရက်ပြီးကြအားလုံးဆိုတော့ဟိုအောက်ချီဘဝဆာပြီးတော့လည်းလောက်လာခဲ့တာလေဒီနေ့ဒီချိန်မှာကျွန်တော်တို့ကဟိုအောင်မြင်တဲ့ဘဝဆိုတော့မရသေးပါနဲ့လို့ကျွန်တော်မှတော့အဖြစ်ရှင်ကောင်းအများကြီးရခဲ့တယ်
ဟောဆိုနိုင်ငံသားမှလည်းကျွန်တော်လူလူမောင်းဆုံးနဲ့ဆက်ဆံခဲ့တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးပေါ့နော်ကျွန်တော်ကဗမာလုံးလို့အလုပ်ကိုကျွန်တော်စီစဉ်ထားပြီးလုပ်တယ်အဲဒီမှာဆိုရင်လည်းကျွန်တော်အလုပ်ကိုဘာအဖြစ်ဖြစ်အလုပ်လာတာပြရမယ်တာကျွန်တော်ဘက်ကလည်းစီစဉ်ထားပြီးပို့ပြီးလုပ်ပြီးတယ်ပေါ့အဓိကကတော့ကျွန်တော်ယုံကြည်ချက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာအပြုဝင်မဆိုဘူးမေတ္တာထားမှာပေါ့နော်အဲ့မေတ္တာပေါ်မှာကျွန်တော်ရောင်းပြန်ဟပ်မှာပါပဲကျွန်တော်အဲ့လေးကိုယုံကြည်တာပေါ့ဟိုလူလုံးချုပ်အနေနဲ့ပြောရရင်တော့ဟိုဘယ်သူကမကောင်းအောင်ကိုကတော့ဒီကောင်ကလေးထားပေါ့နော်အဲ့ဒီပုံမှာပြန်ပြီးတော့တုတ်ပြန်လာကြမှာပဲကျွန်တော်ကအဲ့လေးကိုယုံကြည်ရတယ်ဒီအန်ဒီချင်းချင်းကကျွန်တော်ကျင်လည်နေတဲ့ကိစ္စတော့လေကျွန်တော်ထပ်ပြီးတော့ဒီတက်ပို့ပြီးကျွန်တော်ကောင်းတဲ့ကောင်းအောင်ပေါ့နော်ကျွန်တော် online နေပြီးတော့ subscribe ဒီလည်းလုပ်တယ်အများကြီးတော့ပို့ကောင်းကျွန်တော်လုပ်ဖို့ရှိတယ်ဒါပေမဲ့ဟိုအခွင့်အရေးမပေးသေးတဲ့အခါမျိုးကြတော့ကျွန်တော်လည်းဒီ game လေးပဲလေပတ်နေတာပေါ့နော်နောက်လေကျွန်တော်ရဲ့ future ပေါ့နော်အဲ career ကတော့ဘာဖြစ်လာမလဲတော့ကျွန်တော်ကိုယ်ကလည်းမသိသေးဘူးဟိုကျွန်တော်မှာယူမနေရှိပြင်မဲ့လေဟိုအချိန်ပေါ့နော်အချိန်ဝရိယကညာဝရိယလုံးလာပေါ့နော်ဒီသုံးခုပေါင်းမှဖြစ်လာဖြစ်တဲ့ကြောင့်မလို့ကျွန်တော်လည်းအတက်ရအတိကျတော့အမှမခံနိုင်ဘူးအဲ့လိုမျိုးပေါ့ဒါကျွန်တော်ပြောချင်တာလေးကအဲ့ဒါပါမရှိနဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနားစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါအောင်
တခိုင်းပြည်နယ်ကြပ်ဖြူမြို့ကအိုးအိမ်ဆွန့်ထွက်ပြေးကြရသူတွေကသူတို့အနေနဲ့မြို့ပေါ်ကသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်ပြီးနေထိုင်လို့ကြတယ်လို့ပြောဆိုလိုက်ပါတယ်။ကြပ်ဖြူမြို့ကြောက်တလုံးခေစေးစခန်းမှာလက်ရှိနေထိုင်နေကြသူပေါင်း1100ကျော်ရှိပြီးတက်ကြီးရွယ်ဦးတွေအမျိုးသားအမျိုးသမီးအရွယ်ဆုံးနဲ့ကလေးအရွယ်ဆုံးရှိနေတာကို VOA ကစခန်းနဲ့တွားရောက်တွေ့ဆုံမိမြန်းချိန်မှာကိုယ်တိုင်တွေ့ရှိခဲ့ရပါတယ်။ကြောက်တလုံးခေစေးစခန်းဟာကိုပြာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပိတ်သိမ်းမှုအကြံပြုတင်ပြတဲ့အထဲမှာပါတဲ့စခန်းတစ်ခုဖြစ်ပါတယ်။ဒီစခန်းကလူတွေရွှေ့ပြောင်းနေရချထားရေးကိစ္စသက်ဆိုင်ရာခရိုင်အဆင့်အစိုးရတာဝန်ရှိသူတွေနဲ့စခန်းကော်မတီကတာဝန်ရှိသူတွေဒီလ၈ရက်နေ့ကပဲနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းစခန်းကလူတွေကကိုယ်မူရင်းနေရာမှာပဲပြန်နေခြင်းပြီးတာဝန်ရှိသူတွေဘက်ကဒီလိုနေထိုင်ဖို့အဆင်မပြေသေးဘူးလို့ပြောတာကြောင့်အခုချိန်ထိပြေလည်မှုမရသေးပါဘူးရှင်။မြောက်ကိုရီးယားရဲ့ခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူချွေးကောင်စီကမနေ့ပြန်အင်ကာနေ့မှာရေးပေါ်အစီအဝေးကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဘူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်လိုက်ပြီးတဲ့နောက်အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လုံးနိုင်ငံပေါင်း150လို့မှလွန်ခဲ့တဲ့3ရက်ကစလို့ပြန့်နှံ့ခဲ့တဲ့ငွေညှစ်တဲ့စိုက်ဘာတိုက်ခိုက်ခံရမှုကဒီကနေ့မှတော့ရောပါသက်သာလာပုံရှားပါတယ်။ဒါပေမဲ့ဒီကနေ့ရုံးနေပြန်ဖွင့်တဲ့တနင်္လာနေ့ဖြစ်တာကြောင့်နောက်ထပ်ကွန်ပျူတာထောင်နဲ့ချီတိုက်ခိုက်ခံရတာမှာတော့အများစုကအရှဒေတာကဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစိုက်ဘာတိုက်ခိုက်ခံခဲ့ရတဲ့ဗြိတိန်ကျန်းမာရေးစနစ်ကတော့ဒီကနေ့တနင်္လာနေ့အထိပြဿနာရှိနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ငွေညှစ်တဲ့စိုက်ဘာတိုက်ခိုက်မှုကိုထိန်းချုပ်ထားနိုင်တယ်လို့အမေရိကန်သမ္မတထရန့်ရဲ့အမိမြေလုံခြုံရေးဆိုင်ရာအကြံပေးကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးသစ်ကတော့အခုချိန်ထိရှာဖွေနေဆဲဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတင်ရင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန္လောပ
This program has come to you from the Voice of America, Washington.